သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများယခုတင်ဆက်ပေးမှာကတော့တန့်စင်ထားသောမိန်လာရေကိုတောက်သင့်ပါသလားဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်။ကဘာတဝမ်းရှိမြို့ကြီးများဖြစ်တဲ့လော့စ်အန်ဂျလစ်မှာဘာစီလိုနာနဲ့ကိပ်တောင်းနှစ်ထိ250ကျော်ကြာဆွန့်ပစ်ရေဆိုးများကိုဘေကင်းစွာတောက်သုံးနေကြပါတယ်။ထို့သောအอสတြေးလျမြို့အနည်းငယ်ကသာထိုတန့်စင်ထားတဲ့မိန်လာရေကိုတောက်သုံးကြပါတယ်။ထို့သောရာသီဥတုဖောက်ပြန်မှုနဲ့လူဦးရေများလာမှုနဲ့အတူတောက်သုံးရေဖြည့်ဆည်းပေးခြင်းသည်ဖြားများအောက်တွင်ရောက်ရှိနေပြီးပညာရှင်များက၎င်းသည်အနာဂတ်အတွက်ဖြည့်ဆင်းချက်တစ်ခုဖြစ်နိုင်တယ်လို့ပြောဆိုပါတယ်။ဩစတြေးလျသည်ရေပြဒနာကြီးကြီးမားမားရှိသောကျွန်းနိုင်ငံငယ်လေးတစ်ခုဖြစ်ပါတယ်။လူဦးရေထူထပ်သောစင်ကာပူမှာသဘာဝရေအရင်းအမြစ်အနှဲငယ်နှင့်ရေလောင်ကန်များအတွက်မြေနေရာအကန့်အသတ်ရှိသောကြောင့်၎င်းသည်ကဘာပေါ်တွင်သောက်သုံးရေရရှိဖို့အဖြစ်စည်းဆုံးနေရာများထဲမှတစ်ခုဖြစ်ပါれ။ထို့သောနိုင်ငံသည်တန့်စင်ပြီးပြန်လည်အသုံးပြုသည့်ရေဟုလူသိများသည့်ညဉ့်ညမ်းရေကိုဘေးကင်းပြီးတန့်ရှင်းသောသောက်သုံးရေဖြင့်ပြောင်းလဲပေးတဲ့ကဘာကိုခေါင်းဆောင်နေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါれ။စနီတက်ကသူမှမြို့ပြအင်ဂျင်နီယာပေါမော့ခစတူဝတ်ခန်းကယခုလိုရှင်းပြပါတယ
် Purified recycled water is the practice of taking water from wastewater treatment plants treated sewage that would otherwise have been discharged to the environment but instead of discharging it to the environment we take it through an advanced water treatment plant where it is purified to a very high degree so that it can be safely and reliably put back into drinking water
supplies. တန့်စင်ပြီးတော့ပြန်လည်အသုံးပြုရေးသည့်ပဝင်းကျင်သို့ဆွန့်ပစ်သွားမည်ရေစိုးကိုတန့်စင်ဆက်ယုံများမှရေသန့်ကိုထုတ်ယူသည့်အလေးထားဖြစ်ပါれ။ဒါပေမဲ့ပဝင်းကျင်ကိုဆွန့်ပစ်မဲ့အစားအလွန်မြင့်မားတဲ့တန့်စင်နဲ့အစင်းမြင့်ရေသန့်ဆက်ကနေတောက်သုံးရေကိုစိတ်ချယုံကြည်စွာနဲ့ပြန်လည်တောက်သုံးနိုင်ပါれ။ဒီစနစ်ဟာစင်ကာပူပြည်သူတွေနှစ်ပေါင်းများစွာကတည်းကလက်ခံထားတဲ့စနစ်တစ်ခုဖြစ်ပါတယ်။စင်ကာပူကတန့်စင်ထားတဲ့ဆွန့်ပစ်ရေကနေဘီယာကိုတောင်ထုတ်လုပ်နေပါတယ်။ Professor Khan ကအခုလိုအောင်မြင်မှုဟာကောင်းမွန်တဲ့သတင်းအချက်လက်နဲ့လှုံ့ဆော်မှုတစ်ခုရဲ့ရလဖြစ်တယ်လို့ပြောဆိုပါတယ်
။ Singapore took that community education aspect very, very seriously.They built a visitor centre at their first water recycling scheme back in 2003, more than 20 years ago now. And they had a plan to bring every school child in Singapore through that visitor centre to learn about water recycling, to learn about the need for sustainable water use in Singapore.
၎င်းတို့သည်လွန်ခဲ့တဲ့20ကျော်က2003ခုနှစ်တွင်၎င်းတို့ရဲ့ပထမဆုံးရေပြန်လည်တန့်စင်အသုံးပြုမှုအစီအစဉ်တွင် visitor center တစ်ခုကိုတည်ဆောက်ခဲ့ပါတယ်။၎င်းတို့သည်စင်ကာပူရှိကျောင်းသူကျောင်းသားကလေးတိုင်းကိုရေကိုပြန်လည်တန့်စင်အသုံးပြုခြင်းအကြောင်းကိုလေ့လာရန်စင်ကာပူတွင်ရေရှည်တည်တံ့သောရေအသုံးပြုမှုအတွက်လူဝချောင်းကိုအဆိုပါအေကေဟာမှတဆင့်ခေါ်ဆောင်သွားရန်စီစဉ်ရှိပါတယ်ယခုအခါဆစ်ဒနီတွင်ပြန်လည်အသုံးပြုသည့်ရေစိုးများကိုအသုံးပြုမိအလားလာနှင့်ပတ်သက်လို့ပြည်သူများအားပညာပေးနိုင်ရန်ဆစ်ဒနီမှာကြိုးပမ်းဆောင်ရွက်လျက်ရှိပါတယ်တိုးပွားလာသောလူဦးရေနှင့်ရာသီဥတုဖောက်ပြန်မှုသည်ဩစတြေးလျနိုင်ငံအပါအဝင်ကမ္ဘာတဝန်းရှိမြို့ကြီးများတွင်ရေရရှိရေးပေါ်မှာဖိအားများတိုးလာနေစေပါတယ်ဆစ်ဒနီသည်၎င်းရဲ့ရေထောက်ပံ့မှုရဲ့80ရာခိုင်နှုန်းခန့်မှာမိုးရွာသွန်းမှုအပေါ်မှာမိခိုရပြီးကျန်15ရာခိုင်နှုန်းမှာရေသန့်စင်မှုမှလာခြင်းဖြစ်ပါတယ်ဆစ်ဒနီဝေါ်တာရဲ့ project manager James Harrington ကမကြာသေးမီက2019မှ 2020ခုနှစ်အတွင်းမိုးကောင်ရေရှားမှုအတွင်းဆယ်ရီရဲ့ရေချိန်ဟာ50ရာခိုင်နှုန်းကျဆင်းသွားကြောင်းပြောကြားပါတယ်
We're at a tipping point with our dams depleting quite quickly in drought, and so we need to start looking into the future about what can we do to shore up our water supply.
ကျွန်တော်ရဲ့ရေပေးဝင်မှုရဲ့အနာဂတ်ကိုစတင်ကြည့်ရှုရန်လိုအပ်မှုသည်ထိပ်ဖျားသို့ရောက်ရှိနေပြီဖြစ်ပြီးကျွန်တော်ရဲ့ဆယ်များသည့်မိုးကောင်ရေရှားမှုတွင်လျင်မြန်စွာရေတွေရောနေသွားပါတယ်။ဒါကြောင့်ကျွန်တော်ရဲ့ရေပေးဝင်မှုကိုလုံဆောင်ပေးမဲ့အနာဂတ်ကိုစပြီးရှာဖွေဖို့လိုအပ်နေပါတယ်။ပြန်လည်အသုံးပြုသောသန့်စင်သောရေကိုဖြစ်နိုင်ခြေရှိသောအနာဂတ်ဖြည့်ရှင်ချက်ဖြစ်ထည့်သွင်းစဉ်းစားလျက်ရှိပါတယ်။အဆိုပါလုပ်ငန်းစဉ်ကိုစင်နီအနောက်မြောက်ဘက်ရှိ Quakers Hill မိန်လာဆဲယုံတွင်စမ်းသပ်နေပြီးအများပြည်သူကိုအဆိုပါခရီးတစ်လျှောက်လိုက်ပါလာရန်ဖိတ်ကြားထားကြောင်းသိရှိရပါတယ်။ James Harrington မှ2023ခုနှစ်ကုန်ပိုင်းတွင်ဖွင့်လှစ်ခဲ့သောသန့်စင်သော Recycled Water Discovery Center တွင်အဓိကရည်ရွယ်ချက်၃ခုရှိကြောင်းယခုလိုပြောဆိုပါတယ်
။ Firstly, to test the technology and prove how well it works in our scenario. Secondly, to allow stakeholders, community and customers to come in and understand what the technology is. And lastly, to give our operations team the opportunity to train and learn on a testing facility.We love having the public come out here and have the conversation with us about what is the technology and what all the work that goes into it to ensure that the water is safe and reliable.
Why? ပထမဦးစွာနည်းပညာကိုစမ်းသပ်ရန်နဲ့ကျွန်တို့ရဲ့အခြေအနေတွင်မြင်မြအလုံးလုံးချောင်းသက်သေပြရန်ဖြစ်ပါတယ်။ဒုတိယအနေဖြင့်သက်ဆိုင်သူများအသိုက်အဝိုင်းနဲ့ဖောက်သည်များဝင်လာပြီးနည်းပညာကိုနားလည်နိုင်စေရန်ဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကတော့ကျွန်တို့ရဲ့လုံငန်းဆောင်ရွက်မှုအဖွဲ့အားစမ်းသပ်မှုဆိုင်ရာအဆောက်အုံတစ်ခုတွင်လေ့ကျင့်သင်ကြားသင်ယူရန်အခွင့်အရေးများပေးရန်ဖြစ်ပါれ။ပြည်သူတွေကဒီကိုလာပြီးဤပညာကဘာလဲဆိုတာနဲ့စကားပြောဆိုရတာကိုသဘောကျမှာဖြစ်ပါれ။ဒီရေကဘေးကင်းပြီးယုံကြည်စိတ်ချမှုရှိစေဖို့လှုံ့ဆော်မဲ့လုံငန်းအားလုံးကိုကျွန်ုပ်တို့နှစ်သက်ပါれ။ရေလုံးကြုံရေးသည်တစ်ကဘာလုံးစိန်ခေါ်မှုတစ်ခုအဖြစ်မျိုးပေါင်း60ဝန်းကျင်မှပြန်လည်အသုံးပြုတဲ့ရေဆိုးများဆိုင်ရာအယူအဆကိုရှာဖွေနေကြပြီးလုပ်ငန်းစဉ်ကိုလက်ခံကျင့်သုံးပြီးဖြစ်သည့်နိုင်ငံသုံးဒါဇင်သို့ပေါင်းထည့်နိုင်ခြေရှိပါတယ်။အဲ့ဒီထဲမှာပတ်လည်းပါဝင်ပါတယ်။ဆစ်ဒနီနဲ့မတူဘဲအနောက်ဩစတြေးလျမြို့တော်သည်ကြီးမားသောရေကာတာများကိုသုံးစွဲခွင့်မရှိတော့လဲလွန်ခဲ့သည့်ဆယ်စုနှစ်သုံးခုအတွင်းတော့တုံးရေယောနေလာနေတယ်လို့ Professor Khan ကပြောဆိုပါတယ
် WA has absolutely been leading the way out of necessity so people in Perth I think have recognized that climate change really has very visibly affected their water security in Perth developed over a quite a long period of time a scheme that they call the groundwater replenishment schemewhich involves taking water from a wastewater treatment plant in the northern suburbs of Perth, purifying that water through advanced water treatment processes, membranes, reverse osmosis, ultraviolet disinfection, and then putting that water back down into the important aquifers. And those two aquifers now contain part of the water that occurs there naturally, but also the purified recycled water, and then that becomes their drinking water supply going into the future.
Western Australia, the machine appeared low on the Lanjang Mambogo Uti Negevare. Taja, Perthka Lure, Yadi Udu, Paupia Muga, Thuruye, Tautonye, Longjong Yego, Degego, Tidi Dada, Tikai de Surago, Thima Pujabare.ပတ်သည်မြောက်ရေပြန်လည်ဖြည့်တင်းရေးအစီအစဉ်ဟုခေါ်ဝေါ်သောအစီအစဉ်ကိုအချိန်တော်ကြာအောင်တည်ထွင်ခဲ့ပါသည်။၎င်းတွင်ရေဆိုးကိုသန့်စင်ခြင်းဆက်ယုံမှရေကိုရယူခြင်းပါဝင်ပါသည်။ခင်ဗျရေသန့်စင်မှုလုပ်ငန်းစဉ်များမှတဆင့်အဆိုပါရေကိုသန့်စင်ခြင်း reverse osmosis ultraviolet ဖြင့်ရေထဲမှပါတဲ့ဘိုးကောင်တွေကိုတတ်ဖြတ်ခြင်းထို့နောက်အဆိုပါရေကိုအရေးကြီးသောရေတွင်းများထဲသို့ပြန်လည်ထည့်သွင်းခြင်းပါဝင်ပါれ။ယခုအခါထိုရေတွင်းများတွင်သဘာဝအတိုင်းဖြစ်ပေါ်နေတဲ့ရေရဲ့အစိပ်ပိုင်းများသာမကသန့်စင်ထားသောပြန်လည်အသုံးပြုနိုင်တဲ့ရေများလည်းပါရှိပါれ။ပြီးတော့ဒါကသူတို့ရဲ့အနာဂတ်အတွက်သ တောက်သုံးရေးထောက်ပံ့ရရှိရေးဖြစ်လာပါတယ်။ကျွမ်းကျင်သူများကရေစိုးကိုတပ်ဆင်ခြင်းသည်အနာဂတ်အတွက်အခါခွဲပေးမဲ့ထောက်ပံ့ရေးပစ္စည်းများအတွက်ဘေးကင်းစေပြီးစမတ်ချသောနည်းလမ်းတစ်ခုဖြစ်ကြောင်းအလေးပေးဖော်ပြထားပါတယ်။ SPS သတင်းဌာနကအဘီအိုဘရိုင်နဲ့ဆောင်းမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ